မြန်မာနိုင်ငံကနာဂစ်ဆိုက်ကလုန်းတံခံခဲ့ကြတဲ့သူတွေအတွက်အကူအညီငွေစုစုပေါင်းအမေရိကန်ဒေါ်လာတန်900လောက်လိုအပ်နေတယ်လို့ကုလသမဂ္ဂကထုတ်ပြန်ကြေညာလိုက်ပါတယ်။သုံးဘွဲ့ဆိုင်ဗဟိုအဖွဲ့မှပါတဲ့အာဆီယံအဖွဲ့ကအလှကျသဘာဝတိမစ္စတာဆူရင်ပစ်ဆူဝန်ကတော့မုံတိုင်းသင့်ဒေတာကလူရစီကိုတွားတဲ့ဒီပွန်ဂျာလို့ခေါ်တဲ့အဖွဲ့ကအကဲဖြတ်ပူတွဲအဖွဲ့သားတွေတွားရောက်ဆစ်ဆဲတဲ့နေရာမှာပိတ်ပင်တားဆီးမှုတွေကိုမြန်မာအာဏာပိုင်တွေဘက်ကမလုပ်တဲ့အတွက်မြန်မာစစ်စွာကိုချီးကျူးလိုက်ပြီးတော့တဘာဝဘေးအန္တရာယ်တွေလက်တွေ့ကြုံတွေ့ခဲ့ကြရတဲ့ကျွမ်းကျင်သူတွေရဲ့အကြံပေးချက်တွေကိုလိုက်နာဖို့တိုက်တွန်းပြောဆိုလိုက်ပါတယ်။နယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှာမြန်မာပြည်ကဆိုက်ကလုန်းမုန်တိုင်းတံခံရတဲ့သူတွေအတွက်အကူအညီတွေပေးဖို့ပို့ထဖူးနေကတင်သွင်းကြတာတွေနဲ့ပတ်သက်ပြီးတော့ဒေါက်ခင်မြတ်သက်ကအပြည့်စုံကိုရှင်းပြပေးပါအောင်ခင်ဗျာ
။ဟုတ်ကဲ့ပါကိုကြောင်းလေး။မေးလာမြန်မာနိုင်ငံမှာတိုက်ခိုက်ခဲ့တဲ့နာဂစ်ဆိုက်ကလုန်းတံကိုပြင်းပြင်းထန်ထန်ခံရသူနှစ်တန်းရှိနေပြီးသူတို့ကိုအကူအညီတွေဆက်ပြီးပေးနိုင်အောင်ငွေတောင်းခံထားရတဲ့ပို့ပြီးလိုအပ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲ John Holmes ကပြောပါတယ်
။ Through the revised appeal, some 13 UN agencies and 23 NGOs are now appealing for $481.8 million altogether.
ကုလသမဂ္ဂအဖွဲ့13ဘွဲ့နဲ့ NGO အစိုးရမဟုတ်တဲ့အဖွဲ့23ဘွဲ့တွေမြန်မာနိုင်ငံမုန်တိုင်းသင့်ဒေသတွေမှာတုံးဆွဲနိုင်ဖို့လိုအပ်တဲ့ငွေပမာဏစုစုပေါင်းအမေရိကန်ဒေါ်လာ 481.8 တန်းကိုတောင်းခံပါတယ်။ဒါဟာကနဦးတောင်းခံငွေ200တန်းထက်နောက်ထပ်တန်းပေါင်း280ပိုပြီးတော့လိုအပ်ပါတယ်လို့ဆိုလိုတာပါ။ကနဦးတောင်းခံငွေတွေကအချို့တဝက်ကိုရထားပြီးမို့လို့နောက်ထပ်တန်းပေါင်း 303.6 တန်းလိုအပ်နေပါသေးတယ
်။ဒီငွေတွေနဲ့ရှင်းနှစ်2009ခုနှစ်ဧပြီလအထိဆက်ပြီးအကူအညီတွေပေးဖို့လုပ်မယ်လို့ဆိုပါတယ်။လက်တလောမြန်မာနိုင်ငံထဲမှာမုံတိုင်းသင့်ဒေသတွေစီတွားပြီးစုံစမ်းစစ်ဆေးခဲ့တဲ့နောက်ပိုင်းဒုက္ခသည်တွေအတွက်လိုအပ်တဲ့အကူအညီတွေအပြည့်အဝမရသေးဘူးဆိုတာသိရတယ်လို့မစ္စတာဟ ோம் ဆာပြောပါတယ်။အခုတောင်းခံမှုကနေမုံတိုင်းသင့်ဒေသအဆိုးဝါးဆုံး73နေရာမှာစိုက်ပျိုးရေးလုပ်ငန်း၊ပညာရေး၊ကျန်းမာရေး၊သတင်းအချက်အလက်ရရှိရေးနဲ့တောက်ရည်တန့်ရရှိရေးကိစ္စတွေအတွက်တုံးဖို့ရထားတယ်လို့ဆိုပါတယ်။ကုလသမဂ္ဂမြန်မာကိုယ်စားလှယ်ဦးကျော်တင့်ဆွေကတော့နိုင်ငံတကာအတိုင်းဝန်းကနေအကူအညီပေးချင်စိတ်တွေရှိကြတဲ့အတွက်မြန်မာအစိုးရဘက်ကဝမ်းသာတယ်လို့ပြောကြခဲ့ပြီးကယ်ဆယ်ရေးလုပ်ငန်းတွေကိုမြန်မာအစိုးရနဲ့အတူနိုင်ငံတကာကဆောင်ရွက်သင့်ပါတယ်လို့ဆိုပါတယ
် We recognize that the primary role to take care of the victims of cyclone Nargis is the national government at the same time
Nargis cyclone မုန်တိုင်းတံခံရသူတွေကိုအဓိကကူညီစောင့်ရှောက်ပေးရမှာကနိုင်ငံတော်အစိုးရလို့ကျွန်တော်တို့လက်ခံထားပါတယ်ချိန်နဲ့မှာပဲအခုနာဂစ်ဆိုက်ကလုန်းတံကြောင့်ပျက်စီးခဲ့ရတဲ့အတိုင်းတာဟာတိတ်ပြီးတော့ကြီးမားတာမို့နိုင်ငံတကာအတိုင်းဝိုင်းရဲ့ထောက်ပံ့မှုတွေအကူအညီတွေလည်းလိုအပ်နေပါတယ
်။ဒါအပြင်မြန်မာစစ်စိုးရအနေနဲ့မုံတိုင်းသင့်ဒေသတွေမှာအခြေအနေတွေပိုပြီးကောင်းမွန်လာစေဖို့လှုပ်ဆောင်နေတယ်လို့ပြောသွားကြောင်းလဲရုံးချုပ်မှသတင်းသွားယူတဲ့မာဂရက်ဘက်ရှီယာနဲ့မဟာဆက်တို့ကပြောပါတယ်။နောက်ပိုင်းသတင်းစာရှင်းလင်းပွဲမှာတော့ John Holmes နဲ့တူကုလသမဂ္ဂရန်ကုန်ရုံးချုပ်က Dan Baker နဲ့အာဆီယံအလှည့်ကျသဘာဝပတိဆူရင်ပစ်ချူဝန်တို့ကလည်းနောက်ဆုံးအခြေအနေတွေကိုရှင်းပြခဲ့ပါတယ်။မစ္စတာဆူရင်ကမုန်တိုင်းတံခိုင်းရတဲ့ဒေသတွေကိုအပိုင်း128ပိုင်းခွဲပြီးပွန်ဂျာလို့ခေါ်တဲ့နာဂစ်တံခိုင်းရတဲ့ဒေသတွေအတွက်အကဲဖြတ်တဲ့ပူးတွဲအဖွဲ့ကအဖွဲ့ဝင်300ကျော်တွားရောက်စစ်ဆေးခွင့်ရရှိခဲ့တယ်လို့ပြောပါတယ်။ဒီလိုတွားရောက်စစ်ဆေးမှုတွေကိုအပိတ်ပင်မခံရတဲ့အပြင်ဂျူလာဇန်းကစပြီးကုလသမဂ္ဂအာဆီယံနဲ့မြန်မာစစ်စိုးကသုံးပွင့်ဆိုင်ဗဟိုအဖွဲ့ပူးတွဲဆောင်ရွက်ခဲ့တဲ့အတွက်ရလာတဲ့ရလတ်တွေကိုပွန်ဂျာအစီရင်ခံစာဖြစ်တဲ့ဇူလိုင်လ22ရက်နေ့မှာစင်ကာပူနိုင်ငံမှာကျင်းပမယ့်အစည်းအဝေးကြရင်ထုတ်ပြန်ကြေညာမယ်လို့ဆိုပါတယ်။မုံတိုင်းသင့်ဒေသတွေမှာနောက်ဆက်တွဲဒုတိယကပ်ဆိုးဖြစ်တဲ့ယောဂဗျာဘေးတွေငတ်မခေါင်းပါမှုဘေးတွေဖြစ်လာနိုင်တယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်မှုတွေရှိခဲ့ပေမဲ့အခုလိုတက်ထားတာတွေဖြစ်မလာတာနဲ့ပတ်သက်ပြီးဒေသခံတွေဟာဒူဘေဒါဘီခံနိုင်စွမ်းရှိတာကိုတွေ့ရတဲ့အပြင်ဒေသခံလူလူရဲ့အစွမ်းကိုရှော့တွေ့မိတယ်လို့လည်းမစ္စတာဟ ோம் ဆာပြောပါတယ
် We did underestimate and again this is a fortunate thing the degree of private sector and private help that was being given by monks and by other groups which helped to make sure that people were able to survive those initial very difficult weeks before the
international ရှော့တွေ့မိရဲ့အချက်တစ်ချက်ရှိပါတယ်ဒါကလည်းဝမ်းနည်းစရာပါဒေသခံပုဂ္ဂလိကကူညီသူတွေဖြစ်တဲ့ယဟန်တန်ဃာတွေနောက်ဒေသခံအဖွဲ့အစည်းတွေနဲ့ပုဂ္ဂိုလ်တဦးချင်းစီကနိုင်ငံတကာအကူအညီတွေဝင်ခွင့်မရတဲ့အစောပိုင်းအချိန်တွေမှာဒီမုံတိုင်းတံခံရသူတွေကိုအကူအညီပေးကြတဲ့အတိုင်းတာပါဒါကိုရှော့တွက်မိခဲ့ပါတယ
်နိုင်ငံတကာကပေးတဲ့အကူအညီတွေထဲမှာဗြိတိန်နိုင်ငံကအများဆုံးအကူအညီပေးခဲ့တယ်လို့အမေရိကန်ပြည်ထောင်စုကလည်းအမေရိကန်ဒေါ်လာ45သန်းပူကူညီခဲ့ပြီး လေးချောင်းကအကူပစ္စည်း185ကောက်ပို့ပေးခဲ့တယ်လို့လည်း Mr. Holmes ကပြောပါတယ်။